ุ้งยี่ลีวินเปิดเนี่ยอเมริกันสิตมาตาวันท้าส่งละอะคู่20นี่ชื่อตัวบีรอบที่คือว่าမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခေပူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့ရှင်အရင်ကြီးကြည့်ပါလေ
ဟုတ်ဘာကြောင့်ပါလဲရှင
်ကျွန်တော်တို့ဒီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဒေကန္တမှာဖြစ်ဖြစ်ဆိုတော့ကျမတို့ကမှ research အများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့ရပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်နိုင်ထက်မြက်တယ်ဆိုတော့ဥပမာပြည်ပပထမဦးဆုံးကျမတို့ကြည့်ရမယ်ဆို American system မှာ American system မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
American system မှာအခုဆိုလို့ရှိရင်မျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်တောက်ချက်တစ်ခုတမျိုးပို့ပြီးတော့လုပ်တွေ့နိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့အမျိုးတောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံသားတွေဆက်သွယ်ရေးတွေပါဆိုသိပြီးတော့အမျိုးသမီးကပို့ကောင်းနေလို့ထင်ပါတယ်ဟုတ်ကဲ့ဟ
ိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွမွပို့ပြီးတော့ထိထိရောက်ရောက်လုံးနိုင်ငံ
ပါပါနန်းနဲ့ဆိုက်ကေရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက90ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျွန်တော်အချက်ပါတယ်ဆိုတော့ရောက်မလို့ပြောတာပ
ါအခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နေလေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခက်ကြတော့ဒီမှာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆောက်ခြင်းနဲ့ရှိပါသေးတယ်။အခု2014ကနေပြီးတော့ဆက်ပြီးတော့အမျိုးသမီးအပေါ်လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့အမျိုးသမီးစစ်ဗိုလ်တွေရှိပါသေးတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပြန်လုတာ။အခုကျတော့ပို့ပြီးတော့ military specialty တွေမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်။အခုဆိုလို့ရှိရင်ပထမပတ်စင်ကဗိုလ်လေးတွေအခုဆိုရှင်အနည်းဆုံးပူကြီးလောက်တွက်ရှိနေလို့ရှင်ဟုတ်ကဲ့ရှင
်ပူကြီးလေးမြန်မာနိုင်ငံကိုတွက်ရောက်လေးရှိတယ်ဆိုတဲ့ကကြတော့ခုလိုပေါ့နော်ကိုကိုတိုင်းကလေးဖြစ်တင်လန်းစင်ပြီးတော့ပူမှုအစုရှိလာပြီဆိုတဲ့ကကြတော့ခုလိုမျိုးဆိုတော့ဗိုလ်လောင်းတင်တာရှိနေဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွက်ဆုံရင်တောင်းကြပါလားရကောရကြပါလားရှင
်ဟာကျွန်မတော့ခဏတော့တောင်းပါတယ်အခုချက်ချီတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မသွားတွေ့နိုင်တယ်လို့ကျွန်မကပါတွေ့ချင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေဖြစ်ဖို့ဖြစ်တဲ့ကဏ္ဍမှာဒီမှာ share လုပ်ချင်လို့ပါ
ဆိုတော့ပြောတယ်လို့ပေါ့နော်ဘမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပိုလောင်းမြို့သမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုရဆိုကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအဖြစ်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီများနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလည်းပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရင်အကျိုးရှိတဲ့ training ပါပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ကောင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ကောင်းဆောင်မှုတင်တာအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်တယ်လို့ကျမတကယ်ချင်ပါတယ်။
အဲတော့စစ်တပ်ကပေါ့နော်စစ်တင်တဲ့ဆင်းတဲ့နေရာမှာဒီကောင်းဆောင်မှုတင်တာကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်တင်တဲ့ကတစ်ဆင့်ပေါ့နော်ကိုယ်ဒီလေ့ကျင့်တင်နာပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့နော်တစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေ့ရောလက်တွေ့ရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျွန်မတို့ကဆိုလို့ရှိရင်ကျွန်တော်ခရက်ကနေပြီးစပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျွန်မ second lieutenant ဖြစ်သွားတဲ့အခါမှာကျွန်မကကျွန်မ platoon leader ကျွန်မကပထမဆုံးအုပ်ချုပ်62ယောက်ဆို platoon ဆိုအဲ့ဒီအချိန်မှာကျွန်မတို့ရန်အပြည့်အစုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းဆောင်မှုဆိုတာ practice လုပ်ပါတယ် ပထမလုံးနည်းနည်းပါးပါးမှားတတ်တာတွေရှိတယ်။ CEO ကြီးကောင်းမင်းနဲ့ကိုနဲ့မတင်တော်တဲ့ဥစ္စာတွေရှိတယ်။အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီစား customize ကိုနဲ့ပို့ပြီးတော့တင်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်။ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိပါတဲ့အခါကျတော့ပို့ပြီးတော့တော်တော်များဥဆောင်နိုင်တာပေါ့
။စောစောပြောလို့ခေါင်းဆောင်မှုအထွေအချွန်တွေမှာတခါလေးကြတော့လေစာလေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာလေးရှိတာပေါ့နော
်။
အဲ့တော့ကျွန်မတို့ကျင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘလို့ကိုကစဉ်းစားပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လေဆိုအဲ့ဒီအတွေ့အကြုံကြီးများရှိရင်ညပေးပါလား
။တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်။အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလေတမျိုး။ဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic တွေကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့နည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပုံနာလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းနေတယ်တချို့နောက်တစ်ခွက်ကရမလားမရလားအဲ့ဒါနဲ့မကိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများအားကအချင်းချင်းပြီးတော့ပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
။ဘုံလေးမြန်မာနိုင်ငံကိုမချခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါ။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကျဉ်းချမိပါလဲရှင
်။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကနည်းနည်းလေးထူးခြားတယ်။ Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ရှင်။ဘာလို့အမေရိကန်မှာဒီ Feminism ဆိုတဲ့ကန္တာကိုလုပ်တဲ့အခါမှာအများသောအားဖြင့်ဒီ Western ကအမျိုးသမီးတွေကမိန်းမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ kait ညီရဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့က leadership study မှာဆိုလို့ပြောစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေကမလိုဘူးသူတို့ရဲ့ဒါပါဝါပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ချောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ဒါပါဝါပေးထားတဲ့အမျိုးသမီးနဲ့တိုက်ညီတဲ့အစုံကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ချောက်တယ်။ Authentic leadership ပေါ့နော်
။အဲ့လိုပေါ့နော်။အနောက်နိုင်ငံကဒီလိုမျိုးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်မောင်းတာလုပ်ဖို့စူးစမ်းတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့တင်ကိုအရင်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလက်ရောနီးထွေးရှိအောင်လုပ်တော့ပို့ပြီးထီရောက်တဲ့ဆဲခါကြတော့ဘာများဥပမာပြလို့ရမယ်ရှေ့သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစဉ်အတမျိုးယောက်ျားကြီးလုပ်တဲ့ဥစ္စာအားလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သွင်းရနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထီရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် the top down ပေါ့နော်အဲ့ဒါကွာခြားတာများတော့ဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်များတော့ဖြင့်အမျိုးသားတွေဆိုသူတို့ကသူတို့ခေါင်းထဲမှာစဉ်းစားသူတို့ကလှုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုပ်တယ်ဒါနဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုက input ကလူတယောက်သာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းကြီးအများကြီးပါလာတဲ့အခါကျတော့ကိုလုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရင်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြရတာပေါ့ဟုတ်ကဲ့
Dance with me up a flame. Cause it only serves to make me more.